ကမ္ဘာလုံးကွန်ပျူတာကွန်ရက်တွေအပေါ်စိုက်ဘာတိုက်ခိုက်မှုဟာတင်းလာနေမှာနေသွားဖို့ရပါတယ်။ပြီးခဲ့တဲ့တောက်စာနေ့ကစပြီးနိုင်ငံပေါင်း150ကကွန်ပျူတာပေါင်း3,000ထက်မနည်းစိုက်ဘာတိုက်ခိုက်ခံခဲ့ရတဲ့အထက်မှာတရုတ်၊ဂျပန်၊အင်ဒိုနီးရှားစတဲ့အာရှနိုင်ငံတော်တော်များများလည်းတိုက်ခိုက်ခံခဲ့ရပါတယ်။ကွန်ပျူတာနဲ့အင်တာနက်လုံခြုံရေးကိုအဓိကလုပ်နေတဲ့ကုမ္ပဏီကြီးတစ်ခုကအခုစိုက်ဘာတိုက်ခိုက်မှုဟာမြောက်ကိုရီးယားနဲ့ဆက်ဆက်နေတဲ့အဖွဲ့ကလုပ်တာလားဆိုတာကိုစမ်းစစ်နေကြပါတယ်။ကွန်ပျူတာစနစ်တွေကိုထိန်းချုပ်လိုက်ပြီးပြန်ပေးငွေတောင်းတဲ့ WannaCry ဆိုတဲ့ ransomware virus software နဲ့တိုက်ခိုက်မှုမှာမြောက်ကိုရီးယားနဲ့ဆက်နွယ်နေတဲ့နည်းပညာဆိုင်ရာတဲလွန်စားတွေတွေ့ရတယ်လို့ Symantec နဲ့ Kaspersky Lab Cyber လုံခြုံရေးကုမ္ပဏီတစ်ခုကပြောပါတယ်။ WannaCry software မူလ version မှာသုံးထားတဲ့ program code တွေဟာLazarus Group ဆိုတဲ့မြောက်ကိုရီးယားနိုင်ငံက hacker အုပ်စု3နဲ့ program တွေမှာတွေ့ရတဲ့ code တွေနဲ့ဆင်တူဖြစ်နေတယ်လို့ပြောပါတယ်။ Cyber တိုက်ခိုက်မှုတွေထဲမှာအချိန်တို့အတွင်းအများဆုံးပြန့်နှံ့သွားတဲ့ WannaCry virus တိုက်ခိုက်မှုကိုမြောက်ကိုရီးယားကလုပ်တာလားဆိုတာအခုအချိန်မှာအတိအကျတော့မပြောနိုင်သေးဘူးလို့ Symantec နဲ့ Kaspersky Lab ကုမ္ပဏီတစ်ခုလုံးကပြောပါတယ်။ ransomware တိုက်ခိုက်ခံရတဲ့ computer screen တွေပေါ်မှာဒီ computer တွေက file တွေကိုဖတ်မရအောင်လို့ encrypt လုပ်လိုက်တယ်။ online ပေါ်မှာသာအသုံးပြုတဲ့ bitcoin ငွေကြေးdollar 300ဘူးပေးမှ file တွေကိုပြန်သုံးလို့ရမယ်လို့ပြန်ပေးငွေတောင်းခဲ့တာဖြစ်ပါတယ်။တိုက်ခိုက်ခံရတဲ့ computer တွေပြန်သုံးနိုင်အောင်လို့စုစုပေါင်း $9,000 အောက်ပြန်ပေးငွေပေးခဲ့တယ်လို့ Intel ကဒီနေ့လာနေ့ကပြောပါတယ်။ Microsoft ရဲ့ Windows software hardware တွေကိုအသုံးချပြီးတော့ cyber တိုက်ခိုက်မှုတွေလုပ်နေတာဖြစ်တဲ့အတွက် PC computer သုံးသူတွေအနေနဲ့နောက်ဆုံးထုတ်လုံခြုံရေးအစ်မြင့်ထားတဲ့ software တွေကို update လုပ်ကြဖို့အတွက်လည်း Microsoft company ကတိုက်တွန်းနေပါတယ်ရှင်။